မြန်မာနိုင်ငံရဲ့ကာဒီနယ်မြောက်ပိုင်းမှာမွတ်စလင်ယောဂဆယ်ဦးတပ်ဖြတ်ခံရမှုမှာတပ်မတော်ကချူပါဝင်ရောက်ဝန်ခံပြောဆိုခဲ့တာတရားဝင်စုံမရွေးတွေ့တုတ်တက်မှုခြေလှမ်းတစ်ခုဖြစ်နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါ်ဆာဆွကြည်ကပြောဆိုလိုက်ပါတယ်မောင်တော်မြတ်နဲ့အင်းလင်ကြီးရွာမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုတွေတာဝန်ရှိသူတွေကိုအရင်ယူဖို့စစ်တပ်ကပြောဆိုခဲ့တာနိုင်ငံအတွက်ရှေ့ကိုခြေလှမ်းတစ်စလက်လှမ်းလိုက်တာဖြစ်ကြောင်းလည်းမြန်မာနိုင်ငံမှာအလဲပက်ရောက်နေတဲ့ဂျပန်နိုင်ငံချိုင်းဝန်ကြီးတာရိုကိုနဲ့ဒီနေ့ပူးတွဲဆွေးနွေးတာရှင်းလင်းမှာပြောဆိုလိုက်တာပါဒီလိုဖြစ်ရတဲ့ကိုစုံစမ်းဖော်ထုတ်ခြင်းအပြင်အလားတူဖြစ်ရမျိုးတွေကိုဟန်တားနိုင်မယ်လို့ယုံကြည်ကြောင်းလည်းနိုင်ငံချိုင်းဝန်ကြီးလက်ဖြစ်တဲ့ဒေါ်ဆာဆွကြည်ကပြောဆိုလိုက်တာပါ